ရန်ကုန်တိုင်းဒေသကြီးမြောက်ဒဂိုမြို့နယ်ပင်လုံခမ်းမမှာကျင်းပတဲ့ဒီဆွေးနွေးပွဲဟာအနည်းဆုံးလောကလသာအခါချင်းငွေဥပဒေသတ်မှတ်နိုင်ရေးနဲ့ပတ်သက်လို့လုံသမားဝန်ကြီးဌာနကတာဝန်ရှိသူတွေအထက်ချုပ်ဆက်ရုံအလုံသမားတွေနဲ့အလုံရှင်တွေအကြားပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။မြန်မာနိုင်ငံကဆက်ရုံအလုံရုံတွေမှာလုံသမားနဲ့အလုံရှင်ကြားလောကလသာနဲ့ပတ်သက်ပြီးမကြာခဏအငင်းပွားမှုဆန္ဒပြတောင်းဆိုမှုတွေအများဆုံးပေါ်ပေါက်နေရမှာလေ။လောကလသာပြဿနာဟာအဓိကကြားတဲ့အတွက်အနည်းဆုံးလောကလသာသတ်မှတ်ချက်နဲ့ပတ်သက်လို့ဥပဒေထွက်ရှိပြီးဖြစ်ပေမဲ့တိကျတဲ့နည်းဥပဒေပေါ်ထွက်လာဖို့ဆောင်ရွက်တဲ့အနေနဲ့ခုလိုဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်။ဆွေးနွေးပွဲကိုတက်ရောက်လာတဲ့အလုံသမားဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးမျိုးအောင်ကနည်းဥပဒေတွေထွက်ပေါ်လာရင်လုပ်ငန်းရှင်တွေနဲ့အလုံသမားတွေအကြားလောကလသာအငင်းပွားမှုပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ပြောပါတယ်။
ตัวดิโอซาตึกปุ๊บตึ้มมุ่ยนูญญานะเลยโซโลราก็อลุตมะก็ดูจินเนี่ยอะหนุ่งตาตะคู่ชิมะอลุชิยันเนี่ยปี้จินเนี่ยหนุ่งตาตะคู่ชิดิโอซาก็เรายินจွတ်ตัวแล้วส่วนเนาะอศีไปดาบ่ตลอดเลยล่ะอลุตมะเนี่ยอะมายุอลุชิยันเนี่ยอะมายุแล้วโรงงานนี่เนี่ยแลกวาช้าดิ
ถ้าอะเพียงโรงงานชุนนี่อนิเนี่ยဝယ်လက်နိုင်ငံတွေပေါ်မူတည်ပြီးလောကလဆာပေးချေရတာတွေရှိတဲ့အတွက်အားလုံးပြည်လည်နိုင်မဲ့အခါချင်းငွေသတ်မှတ်နိုင်ဖို့အလို့ရှင်အလို့သမားနဲ့အစိုးရတာဝန်ရှိသူတွေအကြားဆွေးနွေးအဖြေရှာရမှာဖြစ်တယ်လို့လည်းပြောပါဗျ။ဒီနေ့ဆွေးနွေးပွဲမှာအ ਨੇ စုအခါချင်းငွေသတ်မှတ်ရမှာကြုံတွေ့လာရနိုင်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်ရည်နည်းလမ်းတွေအ ਨੇ စုအခါချင်းငွေသတ်မှတ်တဲ့နှုံထားတွေနဲ့အလို့သမားအလို့ရှင်တွေအနေနဲ့အဲ့ဒီလိုသတ်မှတ်ရမှာဖြစ်ပေါ်လာမဲ့အကျိုးအပြစ်တွေစတဲ့ခေါင်းစဉ်၄ခုကိုအုပ်စုလိုက်ဆွေးနွေးကြပါဗျ။ရွှေပေါကံမြို့နယ်ရွှေစင်ရဲ့အထည်ချုပ်ဆက်ယုံကလုံသမားကိုယ်စားလှယ်တူဖြစ်တဲ့မတ်ကြည်ကြည်နိုင်ကသူ့အနေနဲ့လောကလာစာတနေ့ကို4000လောက်ရရှိရေးတင်ပြထားကြောင်းနဲ့အစိုးရဘက်ကအ ਨੇ စုံလာစာငွေသတ်မှတ်ပေးဖို့အမြန်ဆုံးအကောင့်ထဲပို့စေလိုကြောင်းအခုလိုပြောပါတယ
်။4000ပတ်ဝန်းကျင်လောက်ရရင်တော့အ ਨੇ တော့အဆင်ပြေတာပေါ့။ဒါတော့မှမိသားစုငယ်တဲ့ကောင်ကအဆင်ပြေမှာမိသားစုများတယ်ဆိုအဆင်ပြေမှာမဟုတ်ဘူး။ဒီလာစာကိုအ ਨੇ စုံအမြန်ဆုံးဖြစ်အောင်လို့ဒီဘောနော်အခြေခံလာစာပေးမယ်ဆိုတဲ့ဟာကိုအမြန်ဆုံးဖြစ်အောင်လို့လုပ်ပေးစေချင်တယ်။ဘာဖြစ်လို့လဲဆိုတော့ပေးမယ်ဆိုတာလည်းပဲပြီးနေတာကြီးပဲလေအစည်းအဝေးတိုင်းလို့လို့။ဒါမှမဟုတ်ခုချိန်နဲ့ကောင်းတယ်ဖော်ရတဲ့ကြောင့်မလို့အဲ့ဒါအမြန်ဆုံးတော့ကောင်းတယ်ပို့စေချင်တယ်။
အ ਨੇ စုံလာစာငွေသတ်မှတ်နိုင်ရေးအတွက်နိုင်ငံတကာအလို့သမားအဖွဲ့အစည်းတစ်ခုဖြစ်တဲ့ ILO အပါအဝင် MDRI လို့ခေါ်တဲ့မြန်မာပြည်မျိုးတိုးတက်ရေးအရင်းမြစ်အဖွဲ့အစည်းကလည်းပူးပေါင်းကလို့သမားတွေရဲ့နေထိုင်စားသောက်မှုကုန်ကျစရိတ်ကိုသုတေသနပြုနေတာပါ။ပြည်မပြင်စက်မှုစုံဥက္ကဋ္ဌဦးခမောင်လက်ကအ ਨੇ စုံအခြေခံလာစာငွေသတ်မှတ်ပြီးရင်လို့သမားတွေရဲ့မိသားစုစားဝတ်နေရေးအဆင်ပြေလာနိုင်တာကြောင့်လုပ်ငန်းခွင်တိုးတက်မှုတွေလည်းပေါ်ပေါက်လာမှာဖြစ်ကြောင်းပြောပါတယ
်။အကျိုးရလဒ်တွေကတော့အများကြီးရှိနေတာပေါ့။ဒီအလို့သမားတွေကနောင်ရေးရှိကြလို့ရှိရင်အလို့ကိုတည်မြဲလာနိုင်တယ်သူရဲ့မိသားစုရဲ့စာဝတ်နေရေးတွေအဆင်ပြေလာနိုင်ခြင်းရှိတယ်။သူတို့ရဲ့အခွင့်အရေးတွေအပြည့်အဝရလိမ့်မယ်။ဆိုင်းရင်ဒီလိုဟာတွေကိုကြည့်ပြီးတော့ကြိုးရှိနိုင်တယ်လို့သတ်မှတ်နိုင်တယ
်။လက်ရှိအနေအထားအရရန်ကုန်နဲ့မန္တလေးမြို့တွေကစက်ရုံအလို့သမားဆန္ဒပြမှုတွေမှာထဲချုပ်စက်ရုံလုံသားတွေရဲ့ဆန္ဒပြမှုတွေကအများဆုံးဖြစ်ပေါ်နေတာပါ။ထဲချုပ်စက်ရုံတွေကလုံသားတွေရဲ့လောက်ခလာစာအချိန်ပိုကြီးအပါအဝင်စုစုပေါင်းပြန်ပြလာစာဟာတစ်လကိုငွေကျပ်6000ကျော်လောက်သာရရှိနေတာဖြစ်ပါတယ်။ရွှေပေါကံမြို့နယ်ဘရာဘိုအထက်ချုပ်စက်ရုံကကိုအောင်ကိုကတော့စိုးရပိုင်းကလုံသမားတွေလာစာငွေတိုးမြင့်သတ်မှတ်ပေးဖို့ဥပဒေပြဋ္ဌာန်းပြီးရင်စားတောက်ကုန်စင်းတို့တွေမြင့်တက်မလာစေချေထိမ့်သိမ်းပေးစေလိုတယ်လို့ပြောပါတယ
်။သူတို့ကတော့လို့ပေါ့ကျွန်တော်တို့အခုလိုမျိုးလာစာတူတောင်းလိုက်တယ်ဆိုလို့ရှိရင်ကုန်စင်းတို့ဆိုတာတက်လာမှာလေ။ကုန်စင်းတို့တက်လာတဲ့မူတွေသူတို့ကုန်စင်းတို့ကိုလည်းထိမ့်ပေးထားနိုင်မယ်ဆိုတော့ကျွန်တော်တို့ဘက်အဆင်ပြေပါတယ်။ကုန်စင်းအခုလာစာတာတူပေးထားတယ်။ကုန်စင်းတို့နေတဲ့အလိုမျိုးပြန်ပြီးတော့တက်တယ်ဆိုရင်ကျွန်တော်တို့တိုးပေးထားလဲတိုးပေးထားလိုမျိုးပဲဖြစ်သွားမှာဘာမှမထူးပါဘူး။
ဒီနေ့အထက်ချုပ်စက်ရုံတွေကအလို့ရှင်တွေနဲ့အလို့သမားတွေအ ਨੇ စုံလာစာငွေဆွေးနွေးကြသလိုမနေ့ပြန်မှာလည်းအခြားလုပ်ငန်းပေါင်းစုံကအလို့ရှင်အလို့သမားတွေဦးတိုက်ဆွေးနွေးကြဦးမယ်လို့သိရပါတယ်ခင်ဗျာ။